မင်္ဂလာပါရင်တွင်းပုံရိပ်ဘဝပုံရိပ်ကန္တာမှပြန်လဲကြိုဆိုလိုက်ပါတယ်ဒီတစ်ခါမှာတော့ကျွန်မဘဝမှာကြုံတွေ့ခဲ့ရတဲ့အခက်ခဲတွေနဲ့ပတ်သက်ပြီးဒီအခက်ခဲတွေကိုဘယ်လိုကျော်ဖြတ်ခဲ့လဲဆိုတာကိုနည်းငယ်ဝေမျှချင်ပါတယ်လူတိုင်းလူတိုင်းမှာအခက်ခဲရှိတဲ့သူဆိုတာမရှိပါဘူးအခက်ခဲဆိုတာလူတိုင်းကြုံရတာပါပဲအဲ့ဒီကိုကြုံရတဲ့အခက်ခဲတွေကိုဘယ်လိုဖြေရှင်းလဲဆိုတဲ့ပုံစံဒါကြွားချင်းကြွားကြမှာပါတချို့ကတော့ဘယ်လိုဖြေရှင်းကြလဲဆိုတာကျွန်မမသိပေမဲ့ကျွန်မရဲ့အခက်ခဲကိုဖြေရှင်းတဲ့နည်းကတော့အသက်ရှင်တဲ့ဘုရားသခင်ကိုဆုတောင်းခြင်းပဲဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့ဘုရားသခင်ကအမှုရောက်တဲ့ခါမှာသူ့ကိုပထနာပြုဖို့ဘေးရောက်တဲ့ကာလမှာသူ့ကိုအားကိုးမယ်ဆိုရင်အထူးသဖြင့်ကူမတော်မူမယ်ဆိုတဲ့ဂတိတော်တွေအများကြီးပေးထားတယ်။လူဆိုတဲ့အတိုင်းအခက်ခဲပြဿနာကြုံရင်နှာခေါင်းနဲ့အသက်ရှူတတ်တဲ့လူအချင်းချင်းကိုအရင်တိုင်ပင်ခြင်းနဲ့အားကိုးအကူအညီတောင်းတတ်ကြတာလူတဘာဝမဟုတ်လား။ဒါပေမဲ့လူကိုအကူအညီတောင်းရင်မျက်နှာငယ်ရတယ်တင်ငယ်ရတယ်အကူညီပေးပြန်ရင်လည်းနောက်မှာဟိုပြောတိပြောနေဆိုစိတ်ညစ်ရတယ်ဒါကြောင့်ကျွန်မကပြဿနာတွေအခက်ခဲတွေကြုံလာရင်သခင်ယေရှုနာမကိုအားကိုးပြီးဆုတောင်းခြင်းနဲ့ပဲကြော်လွားခဲ့ပါတယ်တခါတည်းရမှာချက်ချင်းဖြည့်ရှင်လို့ပြီးသွားတဲ့အခါရှိသလိုတခါတလေမှာတော့အချိန်ကာလတစ်ခုကိုစောင့်ပြီးကြော်လွားရတာပေါ့အဲ့ဒီအချိန်မရောက်ခင်အထီးကတော့ဆုတောင်းခြင်းနဲ့ဘုရားသခင်ဖြည့်ရှင်ပေးတာကိုတီးခံပြီးစောင့်နေရပါတယ်ဒါကြောင့်တချို့မိတ်ဆွေတွေအခက်ခဲတစ်စုံတစ်ရာရှိလို့အကူအညီတောင်းလာရင်ကျမဆုတောင်းပါလို့ပဲပြောတတ်ပါတယ်ဘာကြောင့်လဲဆိုတော့ဘုရားသခင်ကိုဆုတောင်းပြီးဖြည့်ရှင်ခဲ့တဲ့အတွက်ဘုရားသခင်ရဲ့တက်တည်တွေကိုအများကြီးရခဲ့တဲ့အတွက်ကြောင့်ပါကျမမှာဆုတောင်းခြင်းလက်နက်ပဲရှိတဲ့အတွက်ရှေ့ဆက်လည်းဒီဆုတောင်းခြင်းလက်နက်နဲ့ပဲအခက်ခဲပြဿနာတွေကိုဖြေရှင်းသွားမှာပါ။တခုရှိတာကတော့လုံးဝဘုရားသခင်ကိုယုံကြည်ပြီးတန်တရားမရှိဖို့တော့လိုတာပေါ့။ဒါကြောင့်မိတ်ဆွေတို့ကိုလည်းဘုရားသခင်ကိုယုံကြည်ခြင်းအပြည့်နဲ့ဆုတောင်းခြင်းအဖြစ်ဘုရားသခင်ကိုဆုတောင်းပြီးဖြေရှင်းနိုင်တဲ့အခက်ခဲတွေအောင်မြင်နိုင်တယ်ဆိုတာကိုဖော်ပြရင်ခွန်အားပေးလိုက်ပါရစေ။ဈာနာသူတယောက်စီတိုင်းပေါ်မှာဖျားသခင်ကောင်းချီးပေးပါစေ။ဘောတော်ဖို့မှထုတ်ဝေတဲ့ခွန်အားပေးစာအုပ်ငယ်များကိုအခမဲ့မာယူဖတ်ရှုလိုပါကဖုန်းနံပါတ် 399 985 2983 33တို့ဆက်သွယ်နိုင်ပါတယ်။